ထိုင်းနိုင်ငံနခုံစဝမ်ပြည်နယ်တဲကလုံဖိုယာယီအကျဉ်းထောင်ကနေမြန်မာနိုင်ငံသားအကျဉ်းသားတဦးအပါဝင်အကျဉ်းသားစုပေါင်း12ဦးနိုဝင်ဘာလ17ရက်နေ့ကထောင်ပေါက်ထွက်ပြေးသွားတယ်လို့သိရပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနခုံစဝမ်ပြည်နယ်တဲကလုံဖိုယာယီအကျဉ်းထောင်မှာမူရစေဝါမှုအပါဝင်တခြားရာဇဝတ်မှုတွေနဲ့အကျဉ်းချနေတဲ့မြန်မာနိုင်ငံသားအကျဉ်းသားတဦးအပါဝင်အကျဉ်းသား12ဦးဟာနိုဝင်ဘာလ18ရက်နေ့ကအကျဉ်းထောင်ဖောက်ပြီးထွက်ပြေးသွားခဲ့ပါတယ်ဒီအတွက်အကျဉ်းသား12ဦးလုံးကိုရဲတပ်ဖွဲ့က6နာရီကြာခြေရာခံပိတ်ဆို့ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းအကျဉ်းထောင်အာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထပ်ပြေးသွားကြသူအများစုကတော့ဝိရစေဝါမှုနဲ့အချင်းကြခံနေရသူတွေဖြစ်ပြီးထိုင်းနိုင်ငံသား10ဦးနဲ့မြန်မာနိုင်ငံသား2ဦးပါဝင်ပါတယ်။အချင်းသားတွေကိုပြန်ဖမ်းမိနိုင်ဖို့နခွန်စုံဝံခရိုင်ကအချင်းဦးစီးအရာရှိမစ္စတာစူပါချော့နဲ့နခွန်စုံဝံအချင်းထောင်ကဝန်ထမ်းတွေဒေသဆိုင်ရာရဲတွေနဲ့တူကြေးရွာကြီးတွေအပါအဝင်ဝန်ထမ်းတရာကျော်ဟာမြို့နယ်အတွင်းပိုက်စိတ်တိုက်ရှာဖွေတာတွေလုပ်ခဲ့ပါတယ်။ဒေသခံတွေကိုသတိပေးချက်ကြေညာချက်တစ်စောင်လဲထုတ်ပြန်ခဲ့ပါတယ်မြို့နယ်အတွင်းမှာတန်လျာရှိသူတွေကိုတွေ့ရှိပါကချက်ချင်းသတင်းပေးကြဖို့အတွက်ထုတ်ပြန်ခဲ့တာပါနခုဆောင်အချင်းဦးစီးရာရှိစူပါ6ကတော့ထောင်ဖောက်ပြေးခဲ့တဲ့အခြေသားတွေနဲ့ပတ်သက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်အခုလိုမျိုးအခြေသားတွေအစုလိုက်ထွက်ပြေးလွတ်မြောက်သွားခဲ့ရတာဟာအချင်းဦးစီးဌာနအတွက်ညံ့နာပြက်စရာကိုကြုံခဲ့ရပေမဲ့နောက်နောက်အခုလိုမျိုးဖြစ်ရမျိုးမဖြစ်ရလေအောင်အားနည်းချက်တွေကိုပြင်ဆင်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်အကျဉ်းသားတွေထွက်ပြေးသွားခဲ့ပြီးတဲ့နောက်နကွန်ဆောင်ဝန်ခရိုင်ဘန်ကန်ခရိုင်ဝက်ဆိုင်ခရိုင်တခြားမှာအကျဉ်းဦးစီးဌာနကအရာရှိတွေတက်ဖြတ်နေရယူထားပါတယ်အကျဉ်းသား12ဦးလုံးဖမ်းမိဖို့အတွက်အချိန်6နာရီကြာအချိန်ယူခဲ့ရပါတယ်ထွက်ပြေးလာတဲ့အကျဉ်းသား2ဦးကတော့တငယ်ချင်းနဲ့အတူထွက်ပြေးပြီးမှအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးတာကြောင့်ပြန်ပြီးတော့လာရောက်အဖမ်းခံခဲ့တယ်လို့လည်းဆိုပါတယ်။ထွက်ပြေးလွတ်မြောက်သွားလို့ပြန်လည်ဖမ်းဆီးခံရတဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံသားဦးထိုင်ဆိုသူလည်းပြန်လည်ဖမ်းဆီးမိခဲ့ပြီးသူဟာမူရစေဝါမှုနဲ့ထောင်ချနေသူလို့လည်းဆိုပါတယ်။သူတို့အားလုံးကိုပြန်လည်ဖမ်းဆီးနိုင်ခဲ့ကြောင်းညနေပိုင်းမှာထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးနောက်အကျဉ်းထောင်ရဲ့အားနည်းချက်တွေကိုစုံစမ်းစစ်ဆေးနိုင်ရန်ကော်မတီတရားဖွဲ့စည်းဖို့အကျဉ်းဦးစီးဌာနကလည်းညွှန်ကြားထားတယ်လို့ဆိုပါတယ်။အထူးသဖြင့်ယာယီအကျဉ်းထောင်ကာကွယ်ရေးစနစ်နဲ့တာဝန်ကျအရာရှိတွေတိုးမြင့်ချထားပေးဖို့ကိုလည်းစီစဉ်ဆောင်ရွက်နေတယ်လို့လည်းထိုင်းအကျဉ်းဦးစီးဌာနကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။